ကစားကဲမြောင်ဒေသကိုဥတီခုံမောင်းလာတဲ့လူမှုရေးအကူအညီပေးကုန်တင်တင်မော်ဒန်ကြီးကိုအစ္စရေးလက်နက်ကိုင်တပ်ဖွဲ့ကစီးနင်းရမှာအထိမ့်သိမ်းခံခဲ့ရတဲ့ပါလက်စတိုင်းအရေးလှုပ်ရှားသူနိုင်ငံသား900လောက်ကိုနေရရင်းကိုချက်ချင်းပြန်ပို့မယ်လို့အစ္စရေးနိုင်ငံကပြောဆိုလိုက်ပါတယ်။အခုပြန်ပို့မဲ့သူတွေထဲမှာအစ္စရေးလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုခုခံတိုက်ခိုက်တယ်လို့တန်တရာရှိသူ24ဦးလည်းပါဝင်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံပြောခွင့်ရကပြောဆိုပါတယ်။သူတို့ကိုအစ္စရေးနိုင်ငံကတရားစွဲဆိုမယ်လို့အစိုးရပိုင်းကချိန်ချောက်ခဲ့ပါတယ်။ဒီလူမှုကယ်ဆယ်ရေးကုန်ပစ္စည်းတင်တင်မော့မှာပါလာသူတူရကီနိုင်ငံသားအများစုကိုအစ္စရေးနိုင်ငံကပြန်ပို့ခဲ့ပြီးဖြစ်ပါတယ်။နိုင်ငံတကာပင်လယ်ပိုင်နယ်ထဲမှာခုံမောင်းလာတဲ့ကေဆယ်ရေးကုန်ပစ္စည်းတင်တင်မော့တွေကိုတနင်္လာနေ့ကအစ္စရေးလက်နက်ကိုင်တပ်ဖွဲ့ကစီးနင်းရမှာပါလက်စတိုင်းအရေးလှုပ်ရှားသူတူရကီနိုင်ငံသား၄ဦးအပါအဝင်၉ဦးသေဆုံးခဲ့ရပါတယ်။အစ္စရေးရဲ့ဒီလှုပ်ရှားကြောင့်နိုင်ငံတကာကအုတ်အော်တောင်းနေပြစ်တင်ရှုံချခဲ့ကြပါတယ်။အစ္စရေးတို့ဘက်ကတော့ပါလက်စတိုင်းအရေးလှုပ်ရှားသူကအစ္စရေးတပ်သားတွေကိုဓားတွေပိုက်လုံးတွေတနက်တွေနဲ့စပီးတိုက်ခိုက်ခဲ့တာကိုခုခံကာကွယ်တဲ့အနေနဲ့ပြန်ပြီးပြစ်ခတ်ခဲ့ရတာလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဘဲမလိုက်ဖဲထင်သာမြင်သာရှိမဲ့စုံစမ်းစစ်ဆေးရေးတွေလုပ်ဖို့အတွက်အင်ကာနေ့ကတောင်းဆိုလိုက်ပါတယ်။